ခန်းကြီး3အငယ်1မှ14သူငယ်ရှမွေလသည်အေလိရှိတွင်သာရဖျား၏အမှုတော်ကိုဆောင်ရွက်လေ၏ထိုကာလ၌သာရဖျား၏နှုတ်ကပတော်သည်နေပါ၏ထင်ရှားသောယူပါယုံမရှိပြန်ရောခံအေလိသည်မိမိနေရာ၌အိပ်လျက်သူ၏မျက်စိမှုန်သောကြောင့်မမြင်နိုင်သည့်ကာလဖျားသခင်၏တည်တာတော်ရှိရာသာရဖျားအိမ်တော်၌မိခွေမတိမီရှမွေလာသည်လဲအိလျက်ရှိသောအခါသာရဖျားသည်ရှမွေလာကိုခေါ်တော်မူ၍ရှမွေလာကအကျွန်ုပ်ရှိပါသည်ဟုထူးသဖြင့်အေလိထံသို့ပြေး၍ကိုတော်ခေါ်သောကြောင့်အကျွန်ုပ်လာပါသည်ဟုဆိုလျှင်အေလိကငါမခေါ်အိတ်တော်ဟုဆိုသည့်အတိုင်းရှမွေလာတွား၍အိပ်ပြန်လေ၏တဖန်သာရဖျားကရှမွေလာဟုခေါ်တော်မူလျှင်ရှမွေလာသည်ထပြီးလင်အေလိထံသို့တွား၍ကိုရောခေါ်သောကြောင့်အကျွန်ုပ်လာပါသည်ဟုဆိုသောအေလိကငါမခေါ်ငါသာအိတ်တော်ဟုဆို၏ရှမွေလာသည်သာရဖျားကိုမသိသည်ဗျာဒိတ်တော်ကိုမခံရသည်တတိယအချိန်သာရဖျားကရှမွေလာဟုခေါ်တော်မူလျှင်ရှမွေလာထပြီးလင်အေလိထံသို့တွား၍ကိုယ်တော်ခေါ်သောကြောင့်အကျွန်ုပ်လာပါသည်ဟုဆိုသောဒါရဖျားသည်ထိုသူငယ်ကိုခေါ်တော်မူကြောင်းကိုအေလိသည်ရိပ်မိလျင်တင်သွား၍အိတ်ဦးတော်နောက်တဖန်ခေါ်လျင်အိုဒါရဖျားအမိတ်ရှိတော်မူပါကိုတော်ကြုံကြားပါသည်ဟုရှောက်ရမည်အကြောင်းရှမွေလကိုမှားထားသည့်အတိုင်းရှမွေလသွား၍မိမိနေရာ၌အိတ်လေ၏ဒါရဖျားသည်လည်းရှင်နီးတူလာရက်လျက်ရှမွေလာရှမွေလာဟုခေါ်တော်မူလျင်ရှမွေလာက"အိုသာရဖျားအမိတ်ရှိတော်မူပါကိုရော့ကျွန်ကြားပါသည်"ဟုလျှောက်လေသောသာရဖျားကတရင်ကြားသောသူတိုင်းနားနှစ်ဖက်ကားစီခြင်းဟာငါသည်ဣဒရလအမျိုး၌တစုံတစ်ခုကိုပြုမည်အေလိအိမ်သားတို့တစ်ဖက်၌ငါပြောသည်မအတိုင်းထိုနေ့တွင်ငါပြုမည်ပြုဆရှိပြီးမှလက်ဆက်တမည်ထိုသူဤသားတို့သည်ကိုရုပ်မာသည့်တိုင်အောင်ကိုပြုသောဒုစရအပြစ်ကိုသူတိတော်လဲကြက်တီးစွာမဆုံးမပဲနေသောကြောင့်သူဤအိမ်သားတို့၌ငါသည်အစဉ်အမြဲဒဏ်ပေးမည်ဟုငါပြောပြီးထိုကြောင့်အေလိဤအိမ်သားတို့အပြစ်သည်ရစ်နှင့်ပူဇော်တကံအားဖြင့်မဖြစ်အစဉ်အမြဲတရားမည်အကြောင်းသူတို့အားငါကျိန်ဆိုပြီးဟုမိန့်တော်မူ၏အငယ်စင်္ဂမ27ရှမွေလာသည်နာနဲ့တန်အောင်အိပ်ပြီးမှဒါရဖျားဤအိမ်တော်တကားတို့ကိုဖွင့်လေ၏မြင်ရသောယူပါယုံကိုအေလိအားမကြားမပြောဝန်အေလိကငါသားရှမွေလာဟုခေါ်လျင်ရှမွေလာကအကျွန်ုပ်ရှိပါသည်ဟုထူးလေ၏အေလိကလည်းအဘယ်သို့မိန်တော်မူသနည်းငါအားခွင့်မထမ်းပါနှင့်မိန်တော်မူသည်မြဇုံတစ်ခုကိုငါအားဖွက်ထားလျင်မိန်တော်မူသည့်အတိုင်းမကတင်၌ပြုတော်မူပါစေသောဟုဆိုလေသောရှမွေလာသည်ဇုံတစ်ခုကိုမြခွဲ့မထားအလုံးစုံတို့ကိုပြန်ချ၏အေလိကလည်းသာရဖျားဖြစ်လျင်အလိုတော်ရှိသည့်အတိုင်းပြုတော်မူပါစေသောဟုဝန်ခံလေ၏ရှမွေလာသည်အစဉ်အတိုင်းကြီး၍သာရဖျားသည်သူနှင့်အတူရှိတော်မူသည်ဖြင့်သူ၏စကားတခွန်းမြပြည့်စေခြင်းငှာအခွင့်ပေးတော်မူသူသည်သာရဖျား၏ပရောဖက်စစ်ဖြစ်ကြောင်းကိုဣဒရလအမျိုးသားအပေါင်းတို့သည်ဒံမြို့မှစ၍ဘေရရှေဘမြို့တိုင်အောင်တည်ကြ၏သာရဖျားသည်ရှီလောမြို့၌အထက်ထက်ထင်ရှားတော်မူ၍သာရဖျား၏နှုတ်ပတ်တော်အားဖြင့်ရှမွေလအားဗျာဒိတ်ပြေတော်မူ၏ရှမွေလစကားသည်လည်းဣဒရေလအမျိုးတလျှောက်လုံးကိုနှံ့ပြားလေ၏